Aramis.
မင်္ဂလာပါရှင်။ VOA American တန်ရဲ2019ခုနှစ်ဧပြီလ3ရက်ဗုဒ္ဓနေ့ညနေ6နာရီကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မယ့်သတင်းတွေမှာတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီအစဉ်ခစားပြည်စုံကိုတင်ပြဖို့တောင်းဆိုမယ့်အစီအစဉ်တစ်ခုAmerican Outlook တို့ TIA Committee မှာဒီနေ့မဲခွဲမှာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုနေရပြန်ဖို့နေတဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ပေါ်ပြည်သူ့ကလူခွင့်ရထူးခုစေတွေကပြစ်တင်ရှုတ်ချလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမျှသစင်အောင်နဲ့တူချင်းညာပြေးသွားမှာပါ
။နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကငားမြို့နယ်ကိုညမထွက်ရအမိန့်ထုတ်ပြန်တဲ့အပေါ်မှာဒေသခံတွေလွတ်တော်ကိုယ်စားလှယ်တွေနဲ့လူမှုရေးအဖွဲ့တွေကသဘောထားမှတ်ချက်တွေကိုနားဆင်ကြရဖို့ရှိပြီးမြန်မာအစိုးရကစီးပွားရေးကိုဆက်ပြီးတော့ညှင့်ထားမယ်ဆိုရင်ဘာတွေလုပ်ဖို့လိုအပ်တယ်လဲဆိုတာ
We particularly highlight the importance in accelerated reform in public financial management
ADB အဖွဲ့မြန်မာအရေးကျွမ်းကျင်သူယူမီခိုတာမူရာရဲ့ပြောပြချက်နဲ့တူနာဆင်ကြရမှာပါအဲဒီနောက်နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်သမ္မတရဲ့2016ရွေးကောက်ပွဲမဲဆွယ်ကာလတုန်းကရုရှားနဲ့ပတ်သက်မှုမရှိအစီရင်ခံစာကိုဒီလလယ်မှာထုတ်ပြန်ပေးမယ်ဆိုတာကိုလည်းသိကြရမှာပါအခုရန်စုံတော့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ကပြောပြပါမယ်ရှင
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြည့်စုံကိုတင်ပြဖို့တောင်းဆိုမယ့်အစီအစဉ်တစ်ခုအောက်လွတ်တော်တရားရေးကော်မတီမှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အင်ဂျီနီယာငယ်အချင်းပိပုဂ္ဂိုလ်စတီဖန်နန်ဥပဒေကျိုးဆောင်ဒေါ်နယ်မကန်တို့အပါအဝင်ထူးဆောင်ဆဲရင်မှုစစ်ဆေးမြင့်မြင့်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်အရာရှိအောင်၅ယောက်ကိုပါစစ်ခေါ်မင်းမြတ်မဲ့အစီအစဉ်ကိုတော့ဒီမိုကရက်တွေကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်မှာမဲခွဲမှာပါ။ထူးဆောင်ဆဲစစ်ဆေးမှုရဲ့အစီအစဉ်ကတော့အပြည့်အစုံထုတ်ပြန်တင်မတင်ဆုံးဖြတ်ဖို့ရှေ့နေချုပ်ဝီလျံဘောက်ကိုသမ္မတဒေါ်နယ်ထရန့်ကတာဝန်ပေးခဲ့တာဖြစ်ပါတယ်။စူရပေါ်စုံစမ်းစစ်ဆေးမှုအစီရင်ခံစာတွေကိုကြည့်ရှုဝင်ရအောင်လွတ်တော်ရေးကော်မတီတွေကတောင်းခံနေကြပြီမယ်လေ။သမ္မတထရန့်ကတော့အထူးလုပ်ပိုင်ခွင့်ရကြည့်ရှုဝင်ရှိပါတယ်။ဒီအတွက်လဲလွတ်တော်ရင်းကအတိုက်အခံဒီမိုကရေစီနဲ့သမ္မတအင်ဂျီရောကြားခြေတင်ဖြစ်စရာတွေကြုံနေရပြီးနောက်ဆုံးမှာတရားရုံးချုပ်ကကြောင်းဝင်ဆုံးဖြတ်မယ်အလားအလာတွေလည်းပေါ်ထွက်နေပါတယ်။
ပြီးခဲ့တဲ့အပတ်အတွင်းကမသိငါစရာကွန်ပျူတာဆော့ဖ်ဝဲပါရဲ့ကိရိယာတစ်ခုကိုတည်လာပြီးဖလော်ရီဒါကသမ္မတထရန့်ရဲ့အပန်းဖြေစခန်းကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသားအမျိုးသမီးတဦးကိုဖမ်းဆီးလိုက်ပါတယ်။ယူဂျင်းဇန်းကသမ္မတထရန့်ရဲ့မာရာလာဂိုအပန်းဖြေစံအိမ်လုံခြုံရေးအရာရှိနာကိုရောက်လာပြီးတော့သူကတီးတန့်ကလပ်အဖွဲ့ဝင်တဦးဖြစ်ကြောင်းနဲ့ရေကူးကန်နာသွားမှဖြစ်တယ်လို့ပြောတာပါ။ကနဦးကသူ့နာမည်ကိုအဖွဲ့ဝင်စီးရင်မှမတွေ့ပေမဲ့ကလပ်မန်နေဂျာကသူ့ကိုကလပ်အဖွဲ့ဝင်တယောက်ရဲ့တမိအမှတ်နဲ့အထဲကိုပေးဝင်ခဲ့တယ်လို့တရားရုံးဆွဲချက်တွေမှာဖော်ပြထားပါတယ်။ဇန်းကကလပ်ထဲရောက်ရောက်ချင်းပဲအဲ့ဂျိုကိုသူကကုလသမဂ္ဂတရုတ်အမေရိကန်အဖွဲ့အစည်းကကျင်းပတဲ့ပွဲတစ်ခုကိုလာတက်တာလို့ပြောခဲ့တာပါ။သူပြောတဲ့ပွဲကစီးရင်ထဲမှာမရှိတဲ့အတွက်လုံခြုံရေးအရာရှိတွေကိုအကြောင်းကြားလိုက်ပြီးတဲ့နောက်မှာဇန်းကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်သူနဲ့အတူလက်ကင်ဖုန်း၄လုံး laptop computer တစ်လုံး hard drive အပိုတစ်ခုနဲ့မတင်ငါစရာ software ပါတဲ့ thumb drive တစ်ခုတို့ကိုတင်စီရမိခဲ့ပါတယ်ဇန်းကိုအစိုးရအရာရှိတွေကိုလိမ့်နေပြောဆိုမှုနဲ့တားမြစ် area ကိုတရားမဝင်ဝင်ရောက်မှုတွေနဲ့တရားစွဲဆိုထားပါတယ
်ညော့တလန်ဒစ်စာချုပ်ဖွဲ့နေတိုးတွင်းမှုချုပ် Jens Stoltenberg ဟာမာမိတ်ဖွဲ့ဝင်နိုင်ငံကြီးကနိုင်ငံကြီးဝန်ကြီးတွေနဲ့ Washington မှာမတွေ့ဆုံပြီး American လွှတ်တော်နေရာပေါင်းရှင်းမောက်ဒီနေ့မင်းငုံပြောကြားကိုစီစဉ်ထားပါတယ်သမ္မတဒေါ်နယ်ထရန့်ကမကြာခဏဝေဖန်မှုတွေရှိနေပေမဲ့နှစ်ပေါင်း80ရှိဖြစ်တဲ့မာမိတ်ဖွဲ့ရေးကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဒီမိုကရက်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်ရဲ့အုပ်ထားနန်စီ ပီလိုစီ၊ရီပပ်ဘလစ်ကန်တွေကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်ရဲ့အုပ်ထားမစ်ချ်မက်ကွန်နဲလ်ကမိန့်ခွန်းပြောကြားဖို့ဖိတ်ကြားထားတာပါ။နေတိုးတွင်းမှုချုပ်နဲ့မနေ့ကတွေ့ဆုံရမှာတော့သမ္မတဒေါ်နယ်ထရန့်ကမာမိတ်ဖွဲ့နဲ့ခေါင်းဆောင်တွေကိုချီးကျူးလိုက်တယ်လို့သတိပေးစကားလည်းပြောကြားခဲ့ပါတယ်။ဖွဲ့ဝင်29နိုင်ငံပါဝင်တဲ့မာမိတ်ဖွဲ့တွင်ဝင်တော့ဝင်မိုးတွေကိုမျှဝေတောင်းရည်ရမှာကြီးမားတဲ့တုတ်တက်မှုတွေတွေ့ရတဲ့အကြောင်းသမ္မတထရန့်ကပြောခဲ့ပေမဲ့ဂျာမနီနိုင်ငံကတော့ပေးရမယ့်အတိုင်းအပြည့်အဝပေးရမတွေ့ရသေးတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ယူရိုပါကိုကောက်ဝဲဖို့အမေရိကန်ကငွေကြေးအမြောက်များသုံးစွဲနေရပေမဲ့ကုန်သွယ်ရေးမှာတော့အခွင့်အောက်ယူရခံနေရတယ်လို့လည်းပြောဆိုခဲ့ပါတယ်။မနေ့ကအင်ဂျီရောမှာတွေ့ဆုံခဲ့တဲ့ နေထိုးထွင်းရေးမှူးချုပ် student ဘက်ကတော့မာမိတ်ဖွဲ့ကိုဥဆောင်မှုပေးနိုင်ခဲ့တဲ့ပေါ်ချီးကျူးပြောဆိုကြတာပါနေထိုးဖွဲ့ကြီးဟာခင်းနောက်ကျနေပြီလို့အရင်တုန်းကဝေဖန်ခဲ့ဘူးတဲ့သမနာကတော့အပြောင်းအလဲတွေဖြစ်လာတဲ့ပုံမှာလည်းအမှတ်ယူပြောဆိုသွားပါတယ်သမနာဖြစ်တာဝန်ယူပါစားအချိန်မှာအခြေအနေတွေတိတ်မကောင်းလာရင်လည်းအခုချိန်မှာတော့ကာဝေးသုံးစစ်ကိုပုံမှန်ဆက်ထုတ်မှုတွေရှိနေတဲ့ကြောင်းပြောဆိုကြတာပါချင်းနဲ့မှာပဲဒီထက်ပိုပြီးတော့လဲအဖွဲ့ဝင်နိုင်ငံတွေကထက်ဝင်သွားဖို့လိုအပ်နေစေဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နေတို့တွင်မှုချုပ်ကတော့ဝင်တို့ဝင်မိုးတွေကိုမျှဝေတာဝန်ယူဖို့သမ္မတထွန်းရဲ့ခိုင်မာတဲ့ဥဆောင်မှုဖြစ်နေချီချူစကားပြောကြားခဲ့တာပါ။ချင်းဖက်ဝါလာတက်ဖြစ်ရေးပူပေါင်းဆောင်ရွက်မှုတွေကိုအရှိန်မြင့်ဆောင်ရွက်လာနေတယ်လို့ယင်းနှစ်မြို့နယ်မှုတွေတိုးလာနေတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နေတို့မှမေးဖွဲ့ဖွဲ့စည်းခဲ့ရတဲ့အခြေအနေတွေကိုဖန်တီးပေးခဲ့တဲ့စီးခစ်ကာလမှာရန်သူဖြစ်ခဲ့တဲ့ရုရှားနဲ့ဆက်ဆံရေးပေါ်သတင်းတောက်ကမင်းကိုထုတ်ချင်မှာတော့လွန်ကျွေးအတွက်ချင်းချောက်မှုအနေနဲ့တည်းဖြစ်မလာဘူးမျှော်လင့်နေကြောင်းသမ္မတထရန့်ကတုံ့ပြန်ဖြေချခဲ့ပါတယ်
ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုအစိုးရကဖန်ထားတဲ့ Citgo Petroleum စွမ်းအင်လုပ်ငန်းစုအရာရှိ6ယောက်ရဲ့မိသားစုကို American ဒုသမ္မတ Mike Pence ဒီကနေ့မှတွေ့ဆုံပါတယ်။ American နိုင်ငံသား9ယောက်နဲ့ American မှာတရားဝင်အမြဲတမ်းနေထိုင်ခွင့်ရှိသူ1ယောက်တို့ဖြစ်တဲ့ဒီလူ6ယောက်ဟာတရားမဝင်အဖမ်းခံထားရတဲ့အကြောင်းနဲ့သူတို့ကိုအမြန်လွှတ်ပေးဖို့ Pence ကမာဒူရိုအစိုးရအပေါ်ဖိအားပေးတောင်းဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံရွေးကောက်ပွဲအပြီးမှာအတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကိုကြားပြတ်သမ္မတအဖြစ် American အပါအဝင်အခြားဥရောပနဲ့တောင်အမေရိကတိုက်နိုင်ငံတွေကအတိအမှတ်ပြုထားတာပါစစ်ကိုရာရှိတွေကိုငွေမဲခွာချမှုနဲ့ဗဏ္ဍာငွေလိမ့်လည်မှုနဲ့ဆွဆွဲထားပြီး2019ခုနှစ်မှာဖမ်းဆီးခဲ့တာပါအင်္ဂါနေ့နောက်ပိုင်းကတော့ဂွာဒိုကိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ရထားတဲ့ကင်းလွတ်ခွင့်ကိုဖယ်ရှားဖို့မာဒူရိုကိုထောက်ခံတဲ့အမတ်တွေကဆောင်ရွက်ခဲ့ပါတယ်ဒါဟာဂွာဒိုကိုတရားစွဲဖို့နဲ့သူ့ကိုထောင်ချနိုင်ဖို့လမ်းခင်းနေတာလို့သုံးသပ်နေကြပါတယ်။သမ္မတနီကိုလတ်မာဒူရိုရာထူးကဆင်းသွားအောင်ကြိုးပမ်းနေလို့ရတဲ့အနေနဲ့ဂွာဒိုကတောင်အမေရိကတိုက်နိုင်ငံတွေရဲ့ထောက်ခံမှုရအောင်သွားခဲ့တဲ့ခီးတွေကတရားရုံးချုပ်ကချမှတ်ထားတဲ့ပြည်ပထွက်ခွာခွင့်ပိတ်ပင်ထားတဲ့အမိန့်ကိုချိုးဖောက်ရာရောက်ကြောင်းဆွဆွဲထားပါတယ်။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 166895.19kHz 15956နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်သံမြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရင်းရမစင်းနေကိုနေရရင်ပြန်ဖို့နေတဲ့အိန္ဒိယဆွေရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားရေးပြင်ထင်ရှုတ်ချလိုက်ကြပါရယ်လူမျိုးရေးဘာသာရေးအရတိုက်ခိုက်မှုတွေလက်တုံ့ပြန်မှုတွေနဲ့အရေးယူခံမဲ့အန္တရာယ်ရှိနေတဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့နေတဲ့အိန္ဒိယဆွေရပေါ်စစ်ပြက်မိတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထုတ်ကိုယ်စားရေးရန်ဟီလီပါဝင်ကုလသမဂ္ဂထုတ်ကိုယ်စား5ယောက်ကမနေ့ကပဲပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါတရားဝင်ထောက်ထားမှရှိပဲအိန္ဒိယနိုင်ငံကိုရောက်လာသူတွေအဖြစ်2013ခုနှစ်ကတည်းကဖမ်းဆီးခံထားတဲ့ရိုဟင်ဂျာဖောက်ရင်ဖြစ်သူနဲ့ကလေးညာကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့ပေါ်လူခွင့်ရေးသူကိုယ်စားတွေကရှုတ်ချခဲ့ကြတယ်လို့နောက်ထပ်အလားတူပို့ဆောင်လာတယ်မလို့ဖို့လဲတိုက်တွန်းထားပါရဲ့အခုနောက်ဆုံးပြန်ပို့ခံရသူ3ယောက်ရဲ့ကြံမိသားစုဝင်5ယောက်ဟာလည်းဒီနှစ်ဇန်နဝါရီလ3ရက်နေ့မှာအိန္ဒိယအာဏာပိုင်တွေကတိကျခွဲထုတ်ပြီးအတင်းကျပ်နေရပြန်ပို့လာခံခဲ့ရတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါအိန္ဒိယအာဏာပိုင်ရဲ့လုပ်ရာဒုက္ခသည်ရဲ့သဘောဆန္ဒမပါဘဲနေရပြန်မဖို့ဖို့နိုင်ငံတကာမှာလိုက်နာရတဲ့အစင်လာကိုချုပ်ပေါက်တဲ့လုပ်ရဖြစ်တဲ့အကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောဆိုကြပါတယ်။အိန္ဒိယနိုင်ငံမှာရိုဟင်ဂျာတွေကိုအချိန်ကာလအတိအကျမရှိဘဲထိမ့်သိမ်းထားတဲ့ပေါ်စိုးရိမ်ကြောင်းလဲပြောဆိုကြပါတယ်။အိန္ဒိယဆွေးနွေးတော့နိုင်ငံတွင်းမှာတရားမဝင်ရောက်နေသူတွေကိုဖမ်းဆီးရေးယူမယ်အစီအစဉ်တစ်စီတစ်ပိုင်းဖြစ်ရိုဟင်ဂျာမွတ်စလင်တွေကဖမ်းဆီးပြီးမြန်မာအာဏာပိုင်တွေထံလွှတ်ပြောင်းပေးနေတာပါ။မြန်မာဆွေးနွေးတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုလက်ခံမထားရင်လည်းမြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးသူတွေအဖြစ်စစ်စစ်တည်ပြုနိုင်ရင်ပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားရလည်းဖြစ်ပါတယ်
လွန်ခဲ့တဲ့နှစ်ပတ်လောက်ကဆိုက်ကလုန်းမုန်တိုင်းအီတိုင်းတိုက်ခတ်ခဲ့တဲ့အာဖရိကတောင်ပိုင်းမှာရေပြန်ကျလာပြီးဖြစ်တဲ့အတွက်စားနပ်ရိက္ခာဖူလုံရေးကျန်းမာရေးစောင့်ရှောက်မှုတွေနဲ့တဘာဝဘေးအန္တရာယ်ကာကွယ်ရေးစတဲ့ရေတိုရေရှည်စီမံကိန်းလိုအပ်ချက်တွေကိုတာဝန်ရှိသူတွေစတင်လှုပ်ဆောင်နေပြီးဖြစ်ပါတယ်။မုန်တိုင်းတင်ဒေသတွေမှာ2019ခုနှစ်အတွက်စားနပ်ရိက္ခာဖူလုံရေးကအလွန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာမယ်လို့အင်္ဂါနေ့ကဆိုက်ကလုန်းမုန်တိုင်းအီတိုင်းနဲ့ပတ်သက်ပြီးလှုပ်တဲ့ကုလသမဂ္ဂအစည်းအဝေးတစ်ခုမှာကမ္ဘာစားနပ်ရိက္ခာအစီအစဉ်အလုပ်အမှုဆောင်အရာရှိဒေးဗစ်ဘီစလီကပြောပါတယ်မလလေတုန်းကမိုဇမ်ဘစ်မလာဝီနဲ့ဇင်ဘာဘွေနိုင်ငံတွေမှာဆိုက်ကလုန်းမုန်တိုင်းဤတိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လူ900နီးပါးသေဆုံးခဲ့ပြီးအများပြားပျောက်ဆုံးနေတာပါမုန်တိုင်းမတိုက်ခင်ကတည်းက ဒီဒေတာတချို့မှာစားနပ်ရိက္ခာပြဿနာတွေကြုံတွေ့နေရတာဖြစ်ပါတယ်။ပုံမှန်မိုးရွာသွန်းခြင်းမရှိတာနဲ့စီးပွားပြက်ကတ်ကြောင့်ဇင်မာဘွေနိုင်ငံကလူ 9.3 သန်းလောက်ကလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာပါ။အခုမုံတိုင်းတိုက်ပြီးတဲ့နောက်လူပေါင်း 2,800 လောက်အကူအညီတွေထပ်ပြီးလိုနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကမ္ဘာအစီရင်ဆုံးနိုင်ငံတစ်ခုဖြစ်တဲ့မာလာဝီနိုင်ငံမှာလည်းလူပေါင်း 3 သန်းလောက်စားနပ်ရိက္ခာပြဿနာကိုအရေးတကြီးကြုံတွေ့နေရပါတယ်။မုံတိုင်းအလွန်ရေကြီးရေရှမ်းမှုတွေကနေဝန်းယောဂါနဲ့ကူးဆက်ယောဂါတွေဖြစ်နိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ်။မုံတိုင်းနိုင်ငံခံရတဲ့နိုင်ငံ၃နိုင်ငံမှာအရေးပေါ်အခြေအနေပြန်လည်ထူထောင်ရေးအတွက်ကုလသမဂ္ဂကဒေါ်လာ364သန်းတောင်းခံထားပြီး46သန်းခွင့်ပြုထားပြီးဖြစ်ပါတယ
်။ဥရောပသမဂ္ဂ EU ကနေခွဲထွက်ရေးအစီအစဉ်တွေရှင်းမထိုးနိုင်မဲ့ဖြစ်နေရတာတွေကိုအဆုံးသတ်နိုင်မှုပြည်ထောင်ဝန်ကြီးချုပ်ထရီဇာမေးအဓိကတိုက်ခိုက်ပါတီခေါင်းဆောင်နဲ့ဒီနေ့တွေ့ဆုံမှုရှိနေပါတယ်။ဝန်ကြီးချုပ်ရဲ့ပါတီတွေကခွဲထွက်ရေးလိုလားသူတွေကတော့တိုက်ခိုက်ခေါင်းဆောင်နဲ့တွေ့မဲ့အစီအစဉ်ပေါ်မှာဝေဖန်နေကြတာပါ။ EU ကခွဲထွက်ရေးဆိုင်ရာဝန်ကြီးစတီဖန်ဘာကလေးကတော့လီဘာပါတီခေါင်းဆောင်ဂျယ်မီကိုဘင်နဲ့တွေ့ဆုံမဲ့အစီအစဉ်တွေအစိုးရကကြိုတင်သတ်မှတ်ချက်မထားတဲ့အကြောင်းနဲ့ဒီချိန်ထဲမှာပဲတောင်းဆိုသမျှလက်ရောကိုကမ်းလှမ်းတာမျိုးမဟုတ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။အားလုံးကအလျှော့ပေးညှိနှိုင်းဆောင်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဥရောပကခွဲထွက်မဲ့အစီအစဉ်ပေါ်လူတော်ကအချင်းချင်းပြချခံခဲ့ရပြီးနောက်ဝန်ကြီးချုပ်ကအစီအစဉ်တွေကိုဆန်းထားပြီးအတိုက်ခံတဲ့စစ်ဆန်ညှိနှိုင်းမှုပြောဆိုခဲ့တာဖြစ်ပါတယ်။အမျိုးသားအကျိုးစီးပွားကိုရှေ့ရှုပြီးအမျိုးသားရေးစီးလုံးညီညွတ်မှုရှိဖို့လိုအပ်တဲ့အကြောင်းလဲဝန်ကြီးချုပ်ကတိုက်တွန်းခဲ့တာပါ။အေယူကခွဲထွက်ရေး2016ခုနှစ်ဇွန်လတည်းကလေးကဆုတ်ပြတ်ထားပြီးမှလည်းဝန်ကြီးချုပ်ကဆိုပြတဲ့အစီအစဉ်ကိုတော့လွှတ်တော်ကတုံ့ပြန်ပြန်လဲပယ်ချခဲ့တာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံရှင်ချန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းကိုလှပေါင်းများစွာစုံစမ်းစစ်ဆေးမှုတွေအပြီးအဂတိလိုက်စားမှုနဲ့ဖမ်းဆီးအရေးယူလိုက်တယ်လို့တရုတ်အစိုးရကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောပါရယ်။လက်ရှိအမျိုးသားစွမ်းအင်စီမံခန့်ခွဲရေးဌာနအကြီးအကဲပြည်နယ်အုပ်ချုပ်ရေးမှူးဟောင်း New Bakery ကိုတရားစွဲဆိုသွားမှာဖြစ်တယ်လို့အင်္ဂါနေ့ကစုံစမ်းစစ်ဆေးမှုတွေအပြီးမှာနိုင်ငံထိပ်တန်းအစိုးရရှိနေတဲ့အူကပြောတာပါ။ Bakery ကိုအလုပ်ကိုင်အခွင့်အလမ်းစီးပွားရေးလုပ်ငန်းတွေတယံစာတလုပ်ငန်းတွေပမာဏများတဲ့ငွေကြေးအလေးအလယ်နဲ့ပိုင်ဆိုင်မှုတွေမှာအာဏာကိုအလွဲသုံးစားလုပ်ခဲ့တဲ့ပြစ်မှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ Bakery ကသူ့မိသားစုအတွက်ဇင်ခံကားတွေအထူးရမောင်းနေနဲ့တခြားဝန်ဆောင်မှုတွေရယူပြီးလောဘတွေတက်လာတယ်လို့စွပ်စွဲခံထားရပါတယ်။ဒါပြင်စုံစမ်းစစ်ဆေးသူတွေအပေါ်မှာလည်းလိမ့်လည်ပြောဆိုခဲ့တယ်လို့ဆိုပါတယ်။
ပုံတွင်းနဲ့ညနေခင်းထိတ်တန့်ရနေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုလှည့်နေတဲ့ Radio အစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုညနေခင်းနားဆင်ကြရမယ့်သတင်းတော်လေးမှာတော့2019ခုနှစ်မြမစီးပွားရေးအလားအလာအစီရင်ခံစာအကြောင်းနဲ့စပါမယ်ရှင်။မြန်မာအစိုးရအနေနဲ့စီးပွားရေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်လာနေပြီးနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI တွေလည်းတိုးလာနေတာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာလာမယ့်နှစ်တွေအတွင်းပိုပြီးအားကောင်းလာဖို့ရှိနေတယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကခန့်မှန်းပါတယ်။2018ခုနှစ်နောက်ဆုံး3လပတ်ကာလကစလို့မြန်မာနိုင်ငံအတွင်းနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုပမာဏဟာတိတိသားသားတိုးလာခဲ့တဲ့အကြောင်းဒီကနေ့ ADB ဘဏ်ကထုတ်ပြန်တဲ့2019ခုနှစ်စီးပွားရေးအလားအလာသုံးသပ်ချက်အစီရင်ခံစာမှထောက်ပြပေးထားပါတယ်။အစီရင်ခံစာမိတ်ဆက်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မက်ခင်ဖြူထွေးကအပြည့်အစုံပြောပြပါမယ်ရှင်။
2018ခုနှစ်ကစလို့ပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာခဲ့တဲ့မြန်မာနိုင်ငံမှာလက်ရှိဆိုရအနေနဲ့လည်းစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအားစိုက်လှုပ်ဆောင်နေတာတွေ့ရပြီးနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေတည်တည်တသာတိုးလာနေတယ်လို့အာရှဖွံ့ဖြိုးရေးပန် ATP ကသုံးသပ်ပါတယ်။2018ခုနှစ်အောက်တိုဘာလကနေ2019ခုနှစ်ဇန်နဝါရီလအတွင်းနိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI ပမာဏဟာ 1.5 ဘီလီယံအထိတိုးလာခဲ့ပြီးတော့ဒါဟာဒီအရင်နှစ်အဲ့ဒီကာလကထက်နှစ်ဆနီးပါးတိုးလာတာဖြစ်တယ်လို့ဒီနေ့ထုတ်ပြန်တဲ့ ADB ရဲ့အစဉ်ကစားတင်မှာဖော်ပြထားပါတယ်။ပြည်ခဲ့တဲ့2018ခုနှစ်အတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း 6.2 ရာခိုင်နှုန်းသာရှိခဲ့တဲ့ဆိုပေမဲ့လည်းဒီနှစ်နဲ့ရှင်းနှစ်အတွင်းမှာတော့ဒီထက်ပိုပြီးတော့တိုးတက်လာမယ့်အလားအလာတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာ ADB အဖွဲ့ကမြန်မာအရေးကျွမ်းကျင်သူယူမီကိုချာမူရာက VOA ကိုပြောပါတယ
်။ We projected the GDP growth rate to be around 6.6%
ဒီနှစ်ဗန္နာရေးနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းက 6.6 ဝန်းကျင်လောက်ဖြစ်လာနိုင်ပြီးအောက်တိုဘာလမှာစတင်မဲ့ရှေ့ဗန္နာနှစ်မှာတော့ 6.8 ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်။အခုလိုအကောင်းကြီးခန့်မှန်းရတဲ့အဓိကအချက်တွေကတော့အစိုးရအသုံးစိတ်တိုးလာတာခီးသွွားလုပ်ငန်းတွေဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေပုံမှုအကောင်းလာဖို့အတွက်
မူဝါဒပိုင်းဆိုင်ရာပြုရင်ပြောင်းလဲမှုတွေနဲ့ပြည်တွင်းပြည်ပါယင်းနှုံးနယ်မှုတွေပိုပြီးအကောင်းလာဖို့ရှိနေတာကြောင့်ပဲဖြစ်ပါတယ်။မြန်မာနိုင်ငံတည်းကိုအမေရိကန်နဲ့ဥရောပလိုအနောက်နိုင်ငံတွေကနေလာရောက်ကြတဲ့နိုင်ငံသားသာခီးသွားဧည့်သည်တွေနေပါလာတာရှိပေမဲ့လို့အာရှနဲ့တခြားဒေသတွေကနေလာရောက်ကြတဲ့ခီးသွားဧည့်သည်အရေအတွက်ကတော့ကျိုးလာနေပြီးရှင်းနေတွေ့မှာလည်းပုံများလာဖို့ခံမရတဲ ပြောင်းလဲမှုတွေရိုက်ခတ်မှု အစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနှေးကွေးတာအပြင်နေရာဒေသချို့မှာဖြစ်ပွားနေတဲ့လက်နက်ကင်ဖိပတ်ခါရီဆောင်ဖြစ်တယ်လို့ဆိုပါတယ်။ဒါမဲ့လည်းစီးပွားရေးဆိုင်ရာအခြေအနေတစ်ခုလုံးကိုခြုံငုံရင်တော့အားရစရာအခြေအနေတွေရှိနေတယ်လို့မစ္စယူမီကိုတမ်မူရာကပြောပါတယ်။
In maintaining such positive
ဒီမနက်ကတည်းကစီးပွားရေးအလားအလာကောင်းနေရှိနေတာကိုစက်ပြီးထိမ့်သိမ်းထားနိုင်ဖို့အတွက်ဆိုရင်တော့အစိုးရအနေနဲ့လွန်ခဲ့တဲ့နှစ်တွေကစပြီး စတင်လှုပ်ဆောင်လာနေတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုပို့ပြီးတော့အချိန်မြင့်လှုပ်ဆောင်ဖို့လိုပါတယ်။အထူးသဖြင့်ပြည်သူ့ဘဏ္ဍာစီမံဆောင်ရွက်မှုဆိုင်ရာပြုပြင်ပြောင်းလဲမှုတွေခိုင်မာအားကောင်းတဲ့ဥပဒေတွေအုတ်ချုပ်ရေးပိုင်းဆိုင်ရာစီမံခန့်ခွဲမှုတွေနဲ့စွမ်းရည်မြင့်တင်မှုပိုင်းတွေမှာတိုးတက်ကောင်းမွန်လောက်အချိန်မြင့်ဆောင်ရွက်ရပါလိမ့်မယ်။ဒီလိုဆောင်ရွက်ချက်တွေ ဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာမှာပါ
ဒီမြန်မာနိုင်ငံရဲ့အစိုးရအနေနဲ့ဖန်တီးဆိုင်ရာပြည်ပြောင်းလဲမှုတွေကိုထိတိရောက်ဆောင်ရွက်မယ်တိုင်းပြည်မှာလိုအပ်တည်တဲ့ဒီအခြေခံအဆောက်အုံပိုင်းလိုအပ်ချက်တွေလူသားရင်းမြစ်ဖွံ့ဖြိုးမှုဆိုင်ရာကိစ္စတွေကိုတိုးတက်အောင်ဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးလာလာဟာရှေ့လာမယ်နှစ်နဲ့ငယ်အတွင်းမှာပြန်ပြီးတော့အားကောင်းလာမှာဖြစ်တယ်လို့သ ဒေသခံပြည်သူတွေအတွက်စိုးရိမ်စရာပိုဖြစ်လာတယ်လို့ရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်ဖွဲ့စည်းတွေကပြောပါတယ်အထူးသဖြင့်ဒေသခံတွေသွားလာရေးလုပ်ငန်းစားတောက်ရေးနဲ့ကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြတာပါဖွေရွေးမြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်တွင်းပုံလူကျုံမြို့နယ်ရတိတောင်မြို့နယ်ကြောင်တော်မြို့နယ်မြောက်ဦးမြို့နယ်မင်းပြားမြို့နယ်တို့မှာညကိုးနာရီကနေမနက်9နာရီထိညမဆွဲရမိတ်ပုံမှန်တရား40လေးကိုတိလတရနေ့ကပဲပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေလက်မှတ်ထိုးထုတ်ပြန်ခဲ့တာပါအခုလိုညမဆွဲရမိတ်ထုတ်ပြန်တဲ့ပုံမှာရခိုင်ပြည်နယ်သို့သောဥက္ကဋ္ဌဦးဆန်ကျော်လှကခုလိုမြင်ပါတယ်
ညမထွက်ရမီထွက်လိုက်တဲ့အတွက်တော့ဘာဖြစ်လို့ဒီသူတွေနဲ့တခါရောက်တော့တာပေါ့ဗျာ။ဘာလို့လာဖို့အခက်အခဲဖြစ်တော့တယ်နိ။အင်တော်ရဲမတင်တော်ဘူးဆိုတာကတော့ဖွေရက်ခက်အရှင်မှာသူတို့နေရဒီလိုကထွက်ကြတာကိုဒီသူတွေနေနေကတော့သဘောကျနေစီ။ကျမကြီးလိုအပ်ချက်နဲ့ညချောင်းတွေကိုမီပြုတ်လောက်ကန်စားတော့နေရတဲ့ရတိတောင်မြို့နယ်ဒေသခံတွေအတွက်အခက်အခဲရှိလာတယ်လို့ရတိတောင်မဲဆန္ဒနဲ့ပြည်သူ့
เจ้าหมูเวอติกาอาชาบิโดอะลุลุมิจาบาเวไซเดจาสกุลสุโดชินยิเตโปเวเจ้าหมูโปเวอะดิมังงาแทลุงเนี่ยไปเตชาละลุบาเวงาลุงเนี่ยงาโรยิเตมาไปชาเลยโซนิยอญาโยลุวาเลหาเลชิจาเลไอเดจาปุโดอะเตโตโกเยซาวนิยิอะตเวลุงเนี่ยเลลุเกอะตเวโตตโตเมียนเนอะแคแคชิเดโซเดเจ้าหมูเอจมารุโยยาดิยาตินจาละเลชิจาเลชิ
ဒီကိန်းမြင်းနဲ့မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြားစစ်ရေးတင်းမာနေတဲ့အနေအထားမှာပဲပြည်နယ်တွင်းနိုင်ငံရေးစီးပွားရေးလူမှုရေးထိခိုက်ကြဆဲမှုမဖြစ်စေဖို့အုပ်ချုပ်ရေးရန်လျားခိုင်မာစွာတည်ဆောက်နိုင်ဖို့ညမဆွေရမိတ်ထုတ်ပြန်ရတာလို့ပြည်နယ်လူချုပ်ရေးနဲ့နေဆက်ရေးရဝန်ကြီးကထုတ်ပြန်ခဲ့တာပါပြည်သူ့စုတော်ကိုယ်စားလှယ်တော်ခင်စောဝေကတော့နှ
နေပါတယ်။အဲဒါကြောင့်သမတ်တယောက်ရဲ့အမြင်ဆိုရင်တော့အဲ့လိုမျိုးတစ်ခုလုံးကိုတော့မထုတ်သိချင်ဘူး။ထုတ်ဖို့မလိုအပ်ဘူးလို့ပြောချင်ပါတယ်
။ညမဆိုရမိတ်ထုတ်ပြန်မှုကြောင့်ဒေသခံပြည်သူတွေကြားစိုးရိမ်မှုတွေမြင့်တက်လာနေတယ်လို့ကြောက်တော်မျိုးနယ်လူမှုကူညီရေးဖွဲ့ဝင်ကိုကျော်လှမ်းမြစ်ကဆိုပါတယ်
။ဖြစ်ဖြစ်ခဲသွားမယ်ဆိုရင်ဒီကိုအကြောက်ကြလို့တော့ရမယ်။အဲ့ကျမရဲ့နဲ့ဖြစ်လာရင်တန်ကြီးတော့ဟိုအကြောက်ကြပြီးတော့ရမယ်လေ။အဲ့ဒီလိုလေဟိုဒေသခံပြည်သူလူစုအဲ့မှာစိုးရိမ်မှုတွေမြင့်တက်နေပါတယ်
။ဘူရီတောင်ရထိတ်တောင်မြောက်ဦးမြို့နယ်ကရကြေးအုပ်ချုပ်ရေးမှုတွေကလည်းညမထွေရမိတ်ထုတ်ပြန်တဲ့အပေါ်စိုးရိမ်မကင်းဖြစ်နေကြတယ်လို့လည်းပြောဆိုနေကြပါတယ်။ဘူရီတောင်မြို့နယ်ကြံညူပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းကတော့ညမထွေရမိတ်ထုတ်ပြန်တဲ့ကာလတွေမှာအရေးပေါ်သွားလာရေးအတွက်သက်ဆိုင်ရာကိုကြောင်းကြားရေးမှသွားလာရတာကြောင့်အခက်အခဲပိုများတဲ့အကြောင်းပြောပါတယ်။ည
မထွေရမိတ်ကတည်းကပေါ်တဲ့မိကလည်းညမထွေရမိတ်ထုတ်ပြန်တယ်။အဲတာရင်မာရဲ့တော့ကုံတော့ဌာနဆိုင်ရာကိုကျင်းပြီးကြောင်းကြတယ်လူကြီးတွေကကြောင်းကြတယ်
ငါရဲ့ကြည့်ကြည့်ဆိုတော့ဌာနဆိုင်ရာကိုရင်းနှီးတဲ့ပြပါဘူးအင်းတဲ့အမှုကြောင့်ရေစကန်တော့အဲ့လိုအကြည့်ကြီးလို့လည်းပြောနေတယ်ပေါ့တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲစဉ်နဲ့ပတ်သက်ပြီးသတင်းရေးသားဖော်ပြနေတဲ့သတင်းဌာနအချုပ်ပေါ်မှာရခိုင်တပ်မတော်ကလည်းချင်းချောက်စာတွေပြပို့နေတယ်ဆိုတဲ့သတင်းတွေလည်းပေါ်ထွက်နေပါတယ်ရခိုင်တပ်မတော်အေအေနဲ့
now the hindi to the two by no. I think out of the hindi battle, four time last in the other. At the game of last in the other, the Matuda, or not the Pushida, then another year and the car. But then another the low, look at me at the lane, no. The Pokemon, the Kuku here, mother looking at every nine and a half years, I remember.
အပြင်ရဲ့ပြည်သူ့ဘာသာနဲ့လာတော့မှာအဲ့လိုအရင်းခံရတဲ့ပြင်ထောက်တွေလည်းအများကြီးဒီခိုင်းပြည်နယ်တွင်လက်ရှိဖြစ်ပွားနေတဲ့ပြည်ခတ်တိုက်ခိုက်မှုတွေကြောင့်အရသာပြည်သူတွေဒုက္ခရောက်နေတဲ့ပုံမှာစိုးရိမ်မကင်းဖြစ်နေတဲ့ကြောင်းတိုက်ပွဲကြောင့်စစ်ကြောင့်ဒုက္ခတွေတွေအတွက်အကူအညီပေးရေးမှာအကန့်အသတ်တွေရှိနေတဲ့အတွက်စိုးရိမ်မိတယ်လို့နှစ်ဖက်ပြည်ခတ်တိုက်ခိုက်မှုတွေရပ Sesha Guni people at Tawan Situriga, Piovara Kamia.
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးတုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်တာဆိုရင်ကျမတို့ဗီဒီယိုတွေကိုစာရေးသားဖို့ဖိတ်ခေါ်ပါတယ bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့်။ဒီရရဲ့ဗုဒ္ဓဦးနဲ့ညနေပြင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။2016အမေရိကန်ရွေးသမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခဲ့တဲ့ရုရှားနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီယုံရေးအဖွဲ့တို့ကြားပူးပေါင်းဆောင်ရွက်မှုရှိမရှိစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုထုတ်ပြန်ပေးဖို့အမေရိကန်တရားရေးဌာနကိုအတိုက်ခံဒီမိုကရက်တွေကဗုဒ္ဓဦးနဲ့ကတောင်းဆိုလိုက်ပါတယ်။မစ္စတာမူလာရဲ့အစီရင်ခံစာကိုအနှစ်ချုပ်ထုတ်ပြန်ခဲ့တဲ့ရှစ်နေချုပ်ဝီလျံဘာကတော့သမ္မတထရမ့်ရဲ့မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိခဲ့ဘူးလို့ဖော်ပြထားတာပါ။တချို့အပိုင်းကိုဖတ်လို့မရအောင်အမဲရောင်မှင်နဲ့အုပ်ထားပေမဲ့အစီရင်ခံစာအပြည့်စုံကိုဒီလလယ်ပိုင်းမှာထုတ်ပြန်ပေးမယ်လို့ရှစ်နေချုပ်ဘာကပြောပါတယ်။လွှတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်ဂျက်ဆန်ပေးပို့ထားတဲ့သတင်းလွှာကိုတော့နန်းလောင်ကတင်ပြထားပါတယ်ရှင်။
အထူးစုံစမ်းရေးမှူးမစ္စတာမူလာရဲ့အစီရင်ခံစာအဖြစ်အဆုံကိုဧပြီလ၂ရက်နေ့နောက်ဆုံးသာထုတ်ပြန်ပေးဖို့ဒီမိုကရက်တို့ကတောင်းဆိုခဲ့တာပါ။ဒီမိုကရက်မှဂျီမီရက်စကင်ကအခုလိုပြောပါတယ်။
You look at every prior case of an independent counsel.
လူတွေသူစုံစမ်းမှုတွေအရင်ကစုံစမ်းစစ်ဆေးခဲ့တဲ့အဖြစ်အပျက်တွေမှာတော့စီရင်ခံစာအပြည့်အစုံကိုတရက်နှစ်ရက်အတွင်းထုတ်ပြန်ပေးတာပါ။ဒါကြောင့်အခုဒီမှာဖြစ်ပျက်နေတာကရှေ့ကအစဉ်လာနဲ့လုံးဝစန့်ကျင်နေတဲ့အပြင်တရားမျှတမှုလည်းမရှိပါဘူး။
စာမျက်နှာ၄00ရှိတဲ့အစီရင်ခံစာကိုရှင်းနေချုပ်ဝီလျံဘာက၄မျက်နှာစာအနည်းချုပ်ထုတ်ပြန်ခဲ့တာပါအစီရင်ခံစာအဖြစ်အဆုံကိုထုတ်ပြန်ပေးဖို့စန့်ကျင်စရာအကြောင်းမရှိဘူးလို့ပြောဆိုထားတဲ့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာတော့လေးသံပြောင်းသွားပါတယ
် I'll rely on the attorney general to make decisions but I
would say ဆုံးဖြတ်ချက်ပေါ်ယူနေပါတယ်ဒါပေမဲ့ဒီမိုကရက်တွေကတော့ဘယ်လိုသတင်းအချက်အလက်မျိုးပဲရရကျေနပ်ကြမှာမဟုတ်ပါဘူးသူတို့ဘယ်တော့မှမရခဲ့ဘူးတဲ့စာရွက်အထောက်အထားတွေထုတ်ပေးရင်တော့ဒီမိုကရက်တွေဘက်ကကျေနပ်နိုင်မှာမဟုတ်ပါဘူးဒါကြောင့်ဒါကအချိန်သွေးုံတက်တက်ပဲလို့ပြောနိုင်ပါတယ်ဒါကအောက်တန်းကြတဲ့နိုင်ငံရေးလို့ရပါပဲ
အစီရင်ခံစာအပြည့်စုံထုတ်ပြန်ပေးဖို့အောက်လွှတ်တော်ကတရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်လာနဲ့ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်စထရစ်တို့ရဲ့ကြိုးပမ်းချက်ကိုပုဂ္ဂိုလ်ရေးတက်ခဲ့မှုအဖြစ်သမ္မတထရမ့်ကပြောဆိုနေတာပါကော်မတီဥက္ကဋ္ဌအဒမ်စထရစ်ကအခုလိုပြောပါတယ
် We're going to insist that the entire report to be produced that we not get some
ဒီအစီရင်ခံစာပါချက်လက်အားလုံးကိုထုတ်ပြန်ဖို့ကျွန်တော်တို့စက်ပြီးပြရပေးမှာပါမစ္စတာဘတ်တင်ပြမယ်အစီရင်ခံစာပါချက်တချို့ ဒါမှမဟုတ်စီရင်ခံစားပါအချက်တွေကိုမြင်နဲ့ပိတ်ဖြတ်ထားတဲ့မိတူတို့ကျွန်တော်တို့မလို့ချင်ပါဘူးဒီစီရင်ခံစားရဲ့အချက်လက်တော်တော်များဖြစ်တဲ့အထူးကုံသမารီဖွဲ့ရဲ့တွေးရှိချက်တွေအားလုံးကိုထုတ်ပြန်မှုအတွက်ရှင်းလင်းချက်အနေနဲ့တရားရုံးရဲ့ခွင့်ပြုချက်မယူနိုင်စရာအကြောင်းလည်းမရှိပါဘူးဝါတာဂိတ်အမှုတော်ကအလားတူရှိခဲ့မှုပါတယ်သမနာကစစ်ချက်ရွေးခံထားတဲ့ရှင်းလင်းချက်ကသမနာကတရားရေးမှာဝင်ရောက်စုဖက်နောက်ဆက်မှုနဲ့ပတ်သက်လို့မူလာရဲ့စီရင်ခံစားပါတွေးရှိချက်တွေကိုစန့်ကျင်ပြီးဖျောက်ဖျက်ပြစ်မဲ့ကိစ္စကိုတော့ကျွန်တော်တို့ကခွင့်ပြုနိုင်မှာမဟုတ်ပါဘူး
အစီရင်ခံစာအပြည့်စုံထုတ်ပြန်ရေးကိစ္စဟာအမေရိကန်ပြည်သူလူထုအတွက်ဘလို့အကျိုးရှိနိုင်မလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပါတီနီယက်လုံးကငြင်းခုန်နေတာပါ။အင်ပီရိုပြောခွင့်ရသူဆာရာဆန်နက်စ်ကအခုလိုမြင်ပါတယ်။
They lost in 2016. They lost because they tried to
ချောက်ရွေးကောက်ပွဲမှာဒီမိုကရက်တို့ရှုံးနိမ့်ခဲ့တာကရုရှားနဲ့သမ္မတထရမ့်တို့ပူးပေါင်းကြံစီခဲ့တယ်ဆိုတဲ့မှန်ကန်မှုမရှိတဲ့ကိစ္စကိုအမေရိကန်ပြည်သူအလုံးကိုယုံကြည်လာအောင်ကြိုးစားခဲ့တဲ့အတွက်ဖြစ်ပါတယ်။ဒီကိစ္စကအရင်တုန်းကတော့အခုအထိအလိမ့်ညာကိစ္စပဲဖြစ်တာပါ။ဒါနဲ့ပတ်သက်ပြီးသူတို့ဆက်ပြီးတော့ရှုံးနေဦးမှာပါ။တနိုင်ငံလုံးမှာရှိတဲ့ပြည်သူပြည်သားတွေလိုပဲရှေ့ဆက်သွားဖို့တချိန်ချိန်မှာဒီမိုကရက်တွေဆုံးဖြတ်ရပါလိမ့်မယ်
။ပွင့်လင်းမြင်သာမှုရှိရကအဓိကတော့ချက်ဖြစ်တယ်လို့ဒီမိုကရက်တို့ကပြောပါတယ်။အစီရင်ခံစာကိုထုတ်ပြန်မပေးသေးတာဒါမှမဟုတ်မင်မဲတွေနဲ့တားပြီးတော့ထုတ်ပြန်တာမျိုးဆိုရင်တော့ပွင့်လင်းမြင်သာမှုရှိမှာမဟုတ်ဘူးလို့လည်းပြောပါတယ်။Democrat အမတ် Jerry Connolly ကအခုလိုပြောပါတယ
် I'd hate to think that the Attorney General is engaged in dilatory
ဆိုတာကမှဘာတွေပါတယ်ဆိုတာအချိန်ကြာလာတာနဲ့အမျှလူတို့ရဲ့ဆွေးမှုတွေပျောက်ွယ်သွားမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှင်းနေကြုတ်ဘက်ကအချိန်ဆွဲပြီးလုတ်ကင်နေမယ်လို့ကျွန်တော်မယူဆချင်ပါဘူးဒီလိုအချိန်ဆွဲထားမယ်ဆိုရင်အစိုးရခန်းစားကိုမင်မဲတွေနဲ့တားပြီးတီးဖြတ်ဖို့သူ့မှာအချိန်ပိုရသွားနိုင်ပါတယ်ဒါဆိုရင်တော့အစိုးရခန်းစားကလွတ်တော်နဲ့ပြည်သူလူထုတွေနဲ့ဆက်ဆက်မှုရှိတဲ့အစိုးရခန်းစားမျိုးဖြစ်ကောင်းဖြစ်သွားနိုင်ပါတယ်
ဒီကနေ့လွှတ်တော်မှာမဲပေးအတီးပြုပြီးရင်တော့မစ္စတာမူလာရဲ့အစီရင်ခံစာအပြည့်စုံထုတ်ပြန်မှုအောက်လွှတ်တော်ကတရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်လာကတရားရေးဌာနကိုသမန်စာထုတ်နိုင်တော့မှာပါ။ရှင်နေချုပ်ဘာကိုလည်းလွှတ်တော်မှာချက်ချင်းလာရောက်ထွက်ဆိုဖို့မစ္စတာနက်လာကတောင်းဆိုလိုက်တာဖြစ်ပါရဲ့ရှင်
။နန်းလာပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 58တို့ကနေနားဆင်နိုင်ပါရဲ့ရှင်။အခုဗုဒ္ဓဦးနေညနေပြင်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။မတော်စကြောင်မဲကန်တမရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေနဲ့ပတ်သက်လို့ထူးဆန်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်စုံကိုတင်ပြဖို့တောင်းဆိုမဲ့အစီအစဉ်တစ်ရပ်ကိုအလွတ်တော်တရားရေးကော်မတီမှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အင်ပီရိုနိုင်ငံရေးချန်ပီပုဂ္ဂိုလ်ဟောင်းစတီဗန်နန်ဥပဒေကြီးဆောင်ဒေါ်နယ်မက်ကန်တို့ပါဝင်ထူးဆန်းစစ်ဆေးမှုစစ်ဆေးမှုများတဲ့သမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်အရာရှိအောင်၅ရောက်ကိုပါစစ်ခုမင်းမြတ်မဲ့အစီအစဉ်ကိုတော့ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အလွတ်တော်မှာမဲခွဲရမှာပါ။မြောက်တန်တိစာချုပ်ဖွဲ့နီထိုးတွင်းရေးမှူးချုပ်ရန်စတိုဒင်ဘတ်ကမာမိတ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝါရှင်တန်မှာမတွေ့မီအမေရိကန်လွှတ်တော်နှစ်ရက်ပေါင်းရှင်းမှာဒီနေ့မင်းငုံပြောကြားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကမကြာခဏဝေဖန်တာတွေရှိပေမဲ့လက်ပေါင်း80ရှိပြီဖြစ်တဲ့မာမိတ်ဖွဲ့ကြီးကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဒီမိုကရက်နဲ့ဒီအများစုနဲ့ထိချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနဲ့ရီပူဘလစ်ကန်တွေအများစုနဲ့ထိချုပ်ထားတဲ့ထက်လွှတ်တော်ဥက္ကဋ္ဌတို့ကမင်းငုံပြောကြားဖို့ဖိတ်ကြားထားတာပါ။ဗနီဇူလာသမ္မတနီကိုလတ်စ်မာဒူရိုဆိုကဖမ်းဆီးထားတဲ့ Cisco ရင်းနှီးဆွမ်းရည်လုပ်ငန်းစုအရာရှိ6ယောက်ရဲ့မိသားစုဝင်တွေကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ဒီနေ့တွေ့ဆုံပါတယ်။အမေရိကန်နိုင်ငံသား9ယောက်နဲ့အမေရိကန်မှာတရားဝင်အမြင့်နဲ့နေထိုင်ခွင့်ရှိသူတယောက်ဖြစ်တဲ့ဒီလူ6ယောက်ဟာတရားမဝင်ဖမ်းခံထားတဲ့အကြောင်းနဲ့သူတို့ကိုအ мян ပြန်လွတ်ပေးဖို့လဲဒုသမ္မတကမာဒူရိုဆိုကိုဖိအားပေးတောင်းဆိုခဲ့တာပါ။ရွှေချမစင်းနေကိုနေရပြန်ဖို့မဲ့အိန္ဒိယဆူရရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူခွင့်ထုတ်ကိုယ်စီတွေကပြည်တင်ရှုတ်ချလိုက်ပါတယ်။လူမျိုးရေးဘာသာရေးရတက်ခတ်မှုတွေနဲ့လက်တုံပြန်ခံရမယ့်အနေအထားရှိနေတယ်ဆိုပြီးတော့လည်းသတိပေးပြောဆိုခဲ့ကြတာပါ။အ
ိန္ဒိယ3ရက်ဗုဒ္ဓဟူးနေ့ညနေခင်းနောက်ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါရဲ့ရှင်။အခုကျမတို့အတန်ထွင်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်မဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလေ။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
။